ခင်ဗျာ
ယူကရိန်းနိုင်ငံထွက်ကောက်ဘဲတီနံတွေပြင်ပတည်ဖို့အတွက်ခရိုရှားစစ်ကမ်းတွေကိုအသုံးပြုခွင့်ယူကရိန်းနဲ့ခရိုရှားနိုင်ငံသဘောတူထားတယ်လို့ယူကရိန်းနိုင်ငံခြားရေးဝန်ကြီးတီမီထရီကူလီဘာကတနင်္လာနေ့မှာပြောပါတယ်ယူကရိန်းကိုရောက်ရှိနေတဲ့ခရိုရှားနိုင်ငံခြားရေးဝန်ကြီးဂေါ်ဒွန်ရက်မန်ရဲ့ခီးစဉ်အတွင်းမှာနိုင်ငံခြားရေးဝန်ကြီးနှစ်ဦးတွေ့ဆုံဆွေးနွေးကြတာပါယူကရိန်းကောက်နံတွေပြပကိုတည်ယူပို့ဆောင်နိုင်ရဲ့အတွက်ဒန်ညွတ်မြင့်နဲ့အဒရီယတစ်ပင်လယ်ရှိခရိုရှားစိတ်ကမ်းတွေကိုအသုံးပြုနိုင်မယ့်အလားအလာကိုသဘောတူညီခဲ့ကြတယ်လို့ပြောပါတယ်။ဒီစိတ်ကမ်းတွေကိုလမ်းပေါက်နိုင်ဖို့အထူးရောက်ဆုံးလမ်းကြောင်းတွေတည်ဆောက်ပြီးဒီအခွင့်အရေးကိုအကောင်းဆုံးအသုံးချနိုင်ဖို့လှုံ့ဆော်နေကြောင်းယူကရိန်းနိုင်ငံခြားရေးဝန်ကြီးတွေကပြောပါတယ်။ရုရှားရဲ့ပိတ်ဆို့မှုတွေအတွက်ပံပိုးကူညီမှုတိုင်းတကားဖွင့်ပေးမှုတိုင်းဟာကမ္ဘာစားနပ်ရိက္ခာဖူးလုံရေးအတွက်အမှန်တကယ်ထိရောက်တဲ့ပံပိုးကူညီမှုဖြစ်ကြောင်းနဲ့ဒီလိုအပြုသဘောဆောင်တဲ့အကူအညီအတွက်ခရိုရှားကိုကျေးဇူးတင်ကြောင်းလဲယူကရိန်းနိုင်ငံခြားရေးဝန်ကြီးကူလီဘာကပြောပါတယ်။ကူလီဘာကမကြာခင်ကကိုဗစ် -19 ကူးစက်ခံရအကြောင်းစစ်ဆေးတွေ့ရှိခဲ့တဲ့အတွက်အခုခရိုရှားဝန်ကြီးနဲ့အစည်းအဝေးကိုဗီဒီယိုလင့်ကနေတဆင့်လုပ်ခဲ့တာပါ။ပင်လယ်နဲ့ကတဆင့်ကောက်နံတင်ပို့ရေးသဘောတူညီချက်ကနေရုရှားနှုတ်ထွက်ခဲ့တဲ့အတွက်ကမ္ဘာစားနပ်ရိက္ခာအကြက်တဲမဆိုင်အောင်ယူကရိန်းရဲ့စားနပ်ရိက္ခာတင်ပို့မှုကိုအရေးတကြီးဦးစားပေးလှုံ့ဆော်နေတာလည်းဖြစ်ပါတယ်။